မြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့ Writers သတင်းထောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုဖြစ်နိုင်သမျှအငြင်းဆုံးလွှတ်ပေးဖို့ဥရောပတမကကတောင်းဆိုလိုက်ပါတယ်။သူတို့နှစ်ယောက်လုံးဖမ်းဆီးခံထားရတာရက်သတင်းတစ်ပတ်ကြာမြင့်ခဲ့ပြီမဲ့သူတို့ကိုဘယ်နေရာမှာထိန်းသိမ်းထားသလဲသူတို့ရဲ့အခြေအနေတွေဘယ်လိုရှိသလဲဆိုတာအခုချိန်ထိအာဏာပိုင်တွေဘက်ကပြောဆိုထားခြင်းမရှိကြောင်း Writers သတင်း Agency ဥက္ကဋ္ဌ Stephen Adelaide ကလည်းပြောပါတယ်။ဆက်ပြီးတော့အကြောင်းစုံကိုနားဆင်ပါရှင်။
ဘယ်ဂျီယံနိုင်ငံဘရာဇီးလ်ကဥရောပကော်မရှင်ရုံးချုပ်မှမနစ်အင်္ဂါနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းရခိုင်ပြည်နယ်ပဋိပက္ခသတင်းတွေရေးသားနေတဲ့မြန်မာသတင်းတောက်နှစ်ဦးလုံးကိုအမြန်ဆုံးပြန်လွှတ်ပေးဖို့ဥရောပသမဂ္ဂအနေနဲ့တိုက်တွန်းကြောင်းဥရောပကော်မရှင်ရဲ့ပြောခွင့်ရပုဂ္ဂိုလ်မာဂရီတက်စ်စကီနက်စ်ကသတင်းတောက်တွေကိုအခုလိုပြောကြားခဲ့ပါတယ
် I would like to draw your attention to a statement issued yesterday
မြန်မာနိုင်ငံမှာရိုက်တာသတင်းတောက်နှစ်ဦးဖမ်းဆီးခံရမှုအပေါ်ဥရောပပြည်ပဆက်ဆံရေးဌာန EEAS ကမနေ့ကသဘောထားကြေညာချက်ထုတ်ပြန်လိုက်တဲ့အကြောင်းပြောပြကြပါတယ်။မြန်မာအာဏာပိုင်နေအနေနဲ့သတင်းတောက်တွေရဲ့အခွင့်အရေးတွေကိုအပြည့်အဝကာကွယ်ပေးမှုတေချာအောင်ဆောင်ရွက်ဖို့နဲ့ဖြစ်နိုင်သမျှအမြန်ဆုံးပြန်လွတ်ပေးဖို့ဥရောပသမဂ္ဂအနေနဲ့မျှော်လင့်ထားကြောင်းဒီကြေညာချက်ကတစ်ဆင့်ကျွန်တော်တို့တောင်းဆိုထားပါတယ်။သတင်းမီဒီယာလွတ်လပ်ခွင့်ဟာဒီမိုကရေစီစနစ်ရဲ့အဓိကအခြေခံအုတ်မြစ်တစ်ခုဖြစ်ပါတယ
်။တနင်္လာနေ့ကထုတ်ပြန်တဲ့ဥရောပပြည်ပဆက်ဆံရေးဌာနရဲ့ကြေညာချက်မှာတော့Writers သတင်း agency ကသတင်းတောက်နှစ်ဦးဖမ်းဆီးခံလိုက်ရမှုဟာအမှန်တကယ်စိုးရိမ်မှုအခြေအနေတွေကိုဖြစ်ပေါ်စေကြောင်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပျက်နေတဲ့အခြေအနေတွေအကြောင်းသတင်းတင်ပြမှုနဲ့ဆက်ဆက်ပြီးအခုလိုဖမ်းဆီးခံရတယ်လို့ဥရောပသမဂ္ဂအနေနဲ့နားလည်ထားကြောင်းနဲ့ရခိုင်ပြည်နယ်ပဋိပက္ခအတွင်လူအခွင့်အရေးစိုးစိုးရွားရွားချိုးဖောက်မှုတွေမှာပါဝင်ပတ်သက်သူအလုံးတာဝန်ယူစေဖို့အစိုးရအနေနဲ့ပြင်းပြင်းထန်ထန်ကြိုးပမ်းဆောင်ရွက်ဖို့လည်းထက်မှန်တိုက်တွန်းကြောင်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။အသက်32နှစ်အရွယ်ကိုဝါလုံးနဲ့အသက်28နှစ်အရွယ်ကိုကျော်စိုးတို့နှစ်ယောက်ကိုပြီးခဲ့တဲ့အင်္ဂါနေ့ကရန်ကုန်မင်္ဂလာတုံမြို့နယ်စားတောက်ဆိုင်တစ်ခုမှာတွေ့ဆုံပြီးအင်တာဗျူးပေးဖို့ရှိကြောင်းရဲအရာရှိနှစ်ဦးကချင်းဆိုပြီးရဲ့နောက်အဖမ်းခံလိုက်ရတာဖြစ်ပါတယ်။ဖမ်းဆီးခံရတာသတင်းတစ်ပတ်ကြာမြင့်ခဲ့ပေမဲ့သူတို့နဲ့အဆက်အသွယ်အခုချိန်ထိမရသေးဘူးလို့ Writers သတင်း Agency ဥက္ကဋ္ဌလည်းဖြစ် Editor ချုပ်လည်းဖြစ်တဲ့ Stephen Adelaide ကတနင်္လာနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာကဘာကစိတ်ဝင်စားနေတဲ့သတင်းကိုမှန်မှန်ကန်ကန်နဲ့ပြည့်စုံအောင်တင်ပြမှုမှာအရေးပါတဲ့အခန်းကဏ္ဍကနေဆောင်ရွက်နေသူတွေဖြစ်ကြောင်းနဲ့သူတို့နှစ်ဦးလုံးအမားကျူးလွန်ခဲ့ခြင်းမရှိကြောင်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ဖမ်းဆီးခံထားရတဲ့သတင်းတောက်နှစ်ဦးလုံးကြမ်းကြမ်းမာမာရှိနေပြီးဥပဒေနဲ့အညီထိန်းသိမ်းထားတယ်လို့ဥပဒေပေါင်းအတွင်းကနေသူတို့နှစ်ဦးကိုအရေးယူဖို့ပြင်ဆင်နေကြောင်းသမရာယုံပြောခွင့်ရဦးစော်ထေကတော့ VOA ကိုတနင်္လာနေ့ကပြောကြားခဲ့ပါတယ်။ဒါပေမဲ့အခုချိန်ထိသတင်းတောက်တွေရဲ့ရှင်းနေအပါအဝင်မိသားစုဝင်တွေနဲ့တွေ့ဆုံခွင့်မပေးသေးကြောင်းကိုဝါလုံးရဲ့ဇနီးဖြစ်သူမပန်းဤမွန်ကဆိုပါရယ်ဒါအပြင်သူ့ရဲ့ခင်မွန်းဟာသတင်းတောက်အလုတ်ကိုမှန်မှန်ကန်ကန်လုတ်ကင်ခဲ့သူဖြစ်ကြောင်းအခုလိုပြောပြပါရယ
်ဒီနောက်ဦးစီးကောင်းတယောက်အလုံးနဲ့ပတ်သက်လို့ရှိရင်အလုံးကြိုးစားရတယ်လို့ပြီးလို့ရှိရင်ပညာရေးနဲ့ပတ်သက်လို့ရှိရင်ပညာရေးကြိုးစားနေတယ်လို့သူဒီလုံးဝနိုင်ငံရေးသမားမဟုတ်ဘူးသူဒီသတင်းသမားဆစ်ဆစ်ပဲဖြစ်တယ်ပြီးတော့သူကဒီလိုမျိုးဟိုမဟုတ်တာအောင်မလုပ်ဘူးဆိုတော့မယုံနဲ့အားကြောင့်မမယောက်ျားအောင်မအမြင်ဆုံးလို့စေချင်တယ
်ကိုဝါလုံးဟာတရင်သမားတအုပ်အပြင်ပရဟိတလုပ်ငန်းတွေမှာလည်းစေနာထက်ထက်တန်တန်နဲ့အချိန်ပေးလုပ်ကိုင်နေသူဖြစ်ကြောင်းတငယ်ချင်းဖြစ်သူကိုတန့်စင်စိုးကပြောပါတယ
်အဓိကတော့သူကပရဟိတတရင်တော့မလုပ်ခင်သူမော်လမြိုင်မှာနေတာပေါ့နော်အဲမော်လမြိုင်မှာတော့လည်းသူပရဟိတလုပ်ပါတယ်ဒါကတော့ကျွန်တော်မမြင်ခဲ့ပေမဲ့သူနဲ့သူပရဟိတတွဲလုပ်နေတဲ့လူတွေငါကျွန်တော်လည်းသိပါတယ်အဲ့တော့သူလေလေးစားလောက်တဲ့ပရိသတ်သမားတွေဖြစ်တဲ့အတွက်ကြောင့်မလို့အဲကျွန်တော်မမြင်ခဲ့တော့လည်းပဲဒါဟုတ်ပါတယ
်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီရင်ခံစာများလက်ဝဲတွေ့ရှိမှုနဲ့1923ခုနှစ်အစိုးရလျှို့ဝှက်ချက်အဥပဒေပုံမှန်3နဲ့ရန်ကုန်မြို့ထောက်ကျန်နယ်မြေရဲစခန်းကဖမ်းဆီးခဲ့တာဖြစ်ပါတယ်သူတို့နှစ်ဦးဖမ်းဆီးခံရတဲ့အဓိကအကြောင်းရင်းမှာရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့သတင်းအချက်လက်တွေလုံခြုံရေးတပ်ဖွဲ့နဲ့သက်ဆိုင်တဲ့အရေးကြီးတဲ့လုံခြုံရေးစာရွက်စာနဲ့အထောက်အထားတွေကိုပြပသတင်းဌာနတွေကိုပေးပို့ဖို့ရည်ရွယ်ချက်နဲ့တရားမဝင်သတင်းရယူခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဌာနကတော့သတင်းထုတ်ပြန်ထားပါတယ် Writers သတင်းတောက်နှစ်ဦးလုံးလွှတ်ပေးရေးကုလသမဂ္ဂအပါအဝင် American ဗြိတိန်ဂျပန်စတဲ့နိုင်ငံတကာအစိုးရတွေကလည်းမြန်မာအစိုးရကိုတောင်းဆိုထားပါတယ်ရှင်